ဖလော်ရီဒါပြည်နယ်ကဟာရီကိန်းမုန်တိုင်းတန်ခံရတဲ့နေရာတွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတနင်္လာနေ့မှာလှည့်လည်ကြေညာခဲ့ပါတယ်။မုန်တိုင်းနှစ်ခုရဲ့ဒဏ်ကိုရှေ့ဆင်နောက်ဆင်ခံရတဲ့ဒေသတွေအတွက်ဖက်ဒရယ်အစိုးရကလည်းဒေါ်လာတန်ပေါင်း62တန်းပေးမယ်လို့ကြေညာပါတယ်။သမ္မတဟာအမေရိကန်မရင်းတပ်အမှတ်1ရဟယံနဲ့ဖလော်ရီဒါအနောက်ဖက်ကမ်းခြေမြို့ဖြစ်တဲ့တမ်ပါကနေစိန့်ပီတာစဘတ်အထိဝင်းကနေပုံလမ်းကြောင့်ပျက်စီးတွေကိုကြည့်ရှုခဲ့တယ်လို့မြေပြင်မှာလဲအရေးပေါ်ကျေးဇူးဝန်ထမ်းတွေနဲ့အတူမုံတိုင်းတန်တဲ့ရက်ကွက်တွေကိုသွားရောက်ပါတယ်။မုံတိုင်းတန်တဲ့၃တန်းအနက်၂တန်းကလျှက်စင်ပြီးပြန်ပြေးကြနေပါပြီလို့ဘိုင်ဒန်ကပြောပါတယ်။ American ပြည်နယ်43ခုနဲ့ကနေဒါနိုင်ငံကလျှက်စစ်လုပ်သားတွေဟာ Florida မှာလာရောက်ပြီးမီးပြန်ပေးနိုင်အတွက်လုပ်နေကြပါတယ်။မြန်မာမုံတိုင်းဟာကနုခမန်းထားတဲ့အပျက်စီးမကြီးပေမဲ့တုံးတက်သူတွေကတော့ဘီလီယံ30ကနေ60ကျပ်အဆုံးရှုံးခံနိုင်ခြင်းရှိတယ်လို့ခန့်မှန်းပါတယ်။မုံတိုင်းကြဆင်အတွင်း18ယောက်တေဆုံးခဲ့ပြီးအများစုက4ဆင်နှောင်းတန်ကြောင့်တေဆုံးလာပါ။တမ်ပါဘေးဝန်းကျင်နဲ့အော်လန်ဒိုရဲ့အရှေ့မြောက်ပိုင်းမှာရေလွှမ်းမိုးနိုင်သေးတယ်လို့မြို့သားမိုးလေဝသဌာနကသတိပေးထားပါတယ်။